ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးအရေးတကြီးအပြည့်လို့ဖို့ရှင်းပြထားပါတယ်။အခုနှစ်ပတ်ကျော်ကာလအတွင်းကိုဗစ် -19 ဟာရခိုင်ကစလူနေထူထပ်တဲ့ရန်ကုန်ပြည်တခြားတနင်္ဂနွေလုံးနီးပါးအချိန်တိုတွင်ပြည်နယ်စွာကူးစက်ပြန့်နှံ့သွားတာမို့ကာကွယ်ရေးအတွက်အရေးတကြီးလမ်းစုံလမ်းကွာရောက်နေပြီလို့ကျန်းမာရေးဝန်ကြီးကသတိပေးလိုက်ပါတယ်။ဘလို့အပြည့်စနစ်တကျကာကွယ်ဖို့အရေးကြီးပါလဲ။အသေးစိတ်ကာကွယ်ပုံကိုရန်ကုန်စစ်ရုံကြီးရေးပေါ်ထပ်သားရဲ့ပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်မေးထားပါတယ
်။ဟုတ်ကဲ့ဒီပေါ်စစ်စုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာဒီကိုဗစ် -19 ကအခုမြန်မာနိုင်ငံထဲမှာတစ်ခိုင်ကနေကျန်စပြီးတော့တခြားဒေသတွေအထူးသဖြင့်လူနေပိုထူထပ်ပြီးပိုကူးနိုင်တဲ့ရန်ကုန်ကပါပေါ့နော်ပြန်လာတာကကျမရဲ့ဝင်ကြီးရဲ့ဒီနေ့ကစကားရဆိုရင်အချိန်တိုတွင်ရှင်းပြစွာကုဆတ်ပြန်ပွားနေတာမို့အရေးကြီးတဲ့လက်စုံလံကွာကိုရောက်နေပြီးတော့အဆိုးဆုံးဖြစ်လာနိုင်ခြေတွေကိုလည်းမှန်းဆပြီးတော့ပေါ့နော်ကာကွယ်ရေးလုပ်ငန်းတွေကိုအချိန်ဟုန်မြင့်လွတ်ဆောင်ဖို့ပို့လို့ဖို့ပေါ့ဆရာနော်သတိပေးလိုက်တာမို့အခုရန်ကုန်မှာဆိုတဲ့ဒီကုဆတ်မှုကဒီခွဲဆက်တွေပါပြန်လိုက်လို့မရတဲ့အနေအထားမှာဆရာအနေနဲ့ရောအဓိကပြည်သူတွေကိုအခုလိုအရေးကြီးလာချိန်မှာပေါ့နော်။ဘာစပြီးတော့အကြံပေးတင်လဲဆရာ။
ဟိုဒီမှာကတော့နေရာနဲ့ဖြစ်နေပြီပေါ့နော်။အဲ့နဲ့ကြီးနေအားလုံးနေပါလောက်နေပါပါနေတဲ့သဘောရှိအောင်နော်။ကိုဗစ်လူနာအရေးအတွက်များလာတဲ့ကုသမှုနှုန်းကလည်းပဲဒီတစ်ခါဖြစ်တဲ့ကိုဗစ်ရောဂါပိုးရဲ့မျိုးအစားရဲ့ပုံစံတိုင်းကကုသနှုန်းအရမ်းမြန်တာကိုတွေ့ရတယ်။အဲ့တော့ဒီကိစ္စကြီးနေမှာဆိုရင်နေချင်းညချင်းရှားကနန်းတိအများကြီးတိုးတက်သွားတဲ့အခြေအနေမျိုးဆိုတော့ကာကွယ်ရေးတွေကိုကြိုတင်ပြီးတော့လောက်သွားဖို့ကအဓိကအရေးကြီးနေတဲ့အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေထဲမှာကိုဗစ်ဒီနီသက်ရှူလမ်းကြောင်းကနေပြီးတော့ကူးစက်တယ်လို့သိထင်ရသိရှိထားတဲ့အခါကျတော့သက်ရှူလမ်းကြောင်းကိုကာကွယ်နိုင်ဖို့ဆိုတော့အရေးကြီးဆုံးအိက္ခတစ်ခုကတော့ mask ပဲနော်ဒီနှာခေါင်းကြီးအသက်နဲ့နှာခေါင်းကြီးကိုသိသိချာချာကိုတယောက်တည်းရှိနေတဲ့အချိန်ကလွယ်လို့တခြားနေရာတိုင်းမှာ mask ကိုစနစ်တကျတက်ဆင်တဲ့နေအဓိကထားပြီးတော့ပြောလို့ပ
ါဟုတ်ကဲ့ဆရာအဲ့တော့ဘလို့စနစ်တကျပေါ့နော်ပြန်နေရာတွေမှာဘလိုမျိုးစားတွေကိုတက်တင်တယ်ဆိုတာလေးပါအသေးစိတ်ရှင်းပြပေးပါလားဆရာ
သူတချင်တော့တခြားလူတိုင်းဟာကိုဗစ်အနေနဲ့ရှိတယ်ဆိုတဲ့လူတိုင်းလိုပဲတတ်မှတ်လိုက်ပြီးတော့တယောက်ချင်းနဲ့တွေ့၊နှစ်ယောက်ချင်းနဲ့တွေ့၊သုံးယောက်ပဲတွေ့ဒါမှမရှောင်လွှဲနိုင်တဲ့ကျိုးဆိုင်တွေ၊ဈေးတွေ၊အာမတ်တိုင်တွေ၊ဖက်စားစီးတဲ့အခါတွေ၊ရထားစီးတဲ့အခါဒီလိုအခါမျိုးတွေမှာဆိုရင်ဒီမတ်ကပဲကိုယ့်အသက်ကိုကယ်သွားတဲ့သဘောရှိနေပါတယ်ဒီမတ်က N95G တက်မှလို့ဆိုလိုပါဘူးတာဂျီကမတ်ခေါ်တဲ့အခုခွဲစိတ်ကန်သူမတ်စီဒါပြင်အဝတ်နဲ့ထုတ်တဲ့မတ်ပဲဖြစ်ဖြစ်ကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်နဲ့ကိုကာကွယ်ထားဖို့အဓိကအရေးကြီးတာပဲနော်နောက်တစ်ခုကကျတော့နောက်တစ်နေရာနေနိုင်တာကတော့ဒီနှာခေါင်းနဲ့ပါးစပ်နဲ့ကိုဆက်ဆက်နေတဲ့မျက်လုံးကလည်းဝင်နေတာပေါ့နော်ကိုယ့်ရဲ့မျက်နှာပိုင်းဆိုင်ရာရှိတဲ့နေရာတွေကိုလုံးလုံးသွားဖုံးကွယ်ဖို့ကအဓိကအရေးကြီးတဲ့အခြေအနေမှရှိတာပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဆေးရုံတွေမှာတကယ်လူနာတွေနဲ့တနင်္လာရှိတဲ့လူနာတွေကိုဗစ် confirm ပေါ့နော်ကိုဗစ် positive ရှိတဲ့လူနာတွေလူမျိုးနဲ့ထိတွေ့နေတဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းပဲဒီ mask ကိုတည်တည်ချာချာတက်တဲ့အခါမျိုးတိုင်းကူးစက်မှုကကျွန်တော်တို့ရဲ့ရေပေါ်ဌာနတွေမှာတော့တော်တော်ရတဲ့ကူးစက်မှုရဲ့အခြေအနေကိုခုတတိမတွေ့ရအောင်အားကြောင့်မလို့ဒီဥစ္စာကတော်တော်လေးကိုကာကွယ်ပေးတဲ့အနေအထားမှရှိပါတယ်ဒါပေမဲ့ mask တော့တက်ထားပေမဲ့မျက်နှာနဲ့တဝိုက်ကိုကိုယ့်ရဲ့လက်နဲ့ကင်တွယ်မိတဲ့အတွက်ကြောင့်လည်းပဲကူးစက်နိုင်တဲ့အခြေအနေမှရှိတယ်အားကြောင့်မလို့ရက်ကိုယ်လည်းတည်တည်ချာချာဆေးဖို့လိုတယ်ဘာပစ္စည်းမဆိုတခုခုကိုကင်တွယ်ပြီးတိုင်းလက်ဆေးနိုင်ရင်ကောင်းပါတယ်ဒါမှမဟုတ်လက်ဆေးနိုင်မှုဒီစင်းနေရည်အစီအစဉ်မဖြစ်တဲ့အခါမှလည်းလက်တက်စင်ဆေးရည်နဲ့အမြဲမပြတ်ဒရီမပြတ်ဆေးကြောနေပြီးနဲ့စင်ကြည့်ပါလေ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာ twist ရှိပါနော်ဒီမျက်နှာအကာတက်တာကရော
မျက်နှာအကာတက်တာကလည်းပဲတော်တော်လေးကောက်နေတော့ဆရာဝန်ဆရာမတွေကတော့လူနာချောင်းဆိုးတာလူနာကိုကျူးကျူးကုသတာအနီးကစမ်းသရတာဒီဟိုအမျိုးတွေရှိတော့မျက်နှာအကာကိုအမြဲတမ်းကျွန်တော်တို့ကတော့ကြားပါနော်ဒီမှာလည်းပဲ mask ကိုလက်ဆေးတာကိုမျက်နှာအကာပါပါမယ်ဆိုရင်တော့ကျွန်တော်နည်းနည်းတော့ပိုသိချတာပါလေဒီကနေ့မျက်နှာအကာကိုအောင်မတင်လာတာတို့ဒီကနေ့ချတာတာတို့အဲ့လိုမျိုးတွေပေါ့ခဏခဏကင်တွေတာမျက်နှာအကာကာရာကြီးအပြင်ကောင်းတဲ့အချက်တစ်ချက်ကတော့ကိုယ့်မျက်နှာကိုပြန်ကင်ဖို့စိတ်မကင်ဖြစ်တော့ရှေ့မှာကာတာလေအဲ့ဒါတကူကတော့မျက်နှာနဲ့ပတ်ဝန်းကျင်ကိုမတန်ရှင်းတဲ့လက်နဲ့မကင်ကြီးတဲ့အခြေအနေလေးကတော့နည်းနည်းတော့ရော့ပါကာနိုင်ရင်တော့လည်းကောင်းပါလေ
ဟုတ်ကဲ့ဆရာမျက်နှာအကာဟိုမတက်နိုင်ခဲ့လို့ရှင်ပေါ့နော်မျက်နှာကိုမထိအောင်အခုကတော်တော်များကဒီ mask ဒီနှာခေါင်းစည်းကိုကံပြီးတော့ဆွဲချတာတို့အပေါ်တင်တာတို့နားမှာချိတ်တာတို့မျိုးစုံလောက်ကြတဲ့ခါကျတော့အဲ့ဒါတွေရောဆရာ
ဟောအဲ့ဒါလည်းအရင်ရေးကြည့်ရခင်ဗျာနှာခေါင်းကြီးတက်လိုက်တာနဲ့တပြင်းနဲ့သူကနေရထိုင်ရတော့နည်းနည်းတက်သေးတဲ့အခါပဲဖြစ်ဖြစ်ဒုမုံရင်လည်းပဲအကျင့်ပါနေတာပေါ့နော်ကင်လိုက်မလိုက်ပြန်တက်လိုက်နဲ့ဒီလိုလုပ်ရတာအန္တရာယ်ရှိတယ် ။ဘာကြောင့်လဲဆိုတော့မတ်ကိုပြန်ကင်တဲ့အခါမှာနေရာပြောင်းကျင်တဲ့အခါမှာနှကောင်းကြီးရဲ့အပြင်ဘက်ပြင်ပနဲ့ထိတွေ့နေတဲ့အပြင်ဘက်ချမ်းကိုတော့ကင်တွယ်ရင်ပိုးတွေကအဲ့ဒီနေရာမှာပဲဒီတော့ကတ်နေတဲ့အခြေအနေမှာရှိတယ်။အဲ့ဒီကကင်တွယ်ပြီးသားတဲ့နဲ့ညနာပြန်ကင်မိမယ်တခြားနေရာတွေကင်မိမယ်ဆိုရင်အနေနဲ့ရှိတဲ့အခါကျတော့ကျိုးနေရာပဲကျွန်တော်ကကင်ရမယ်တဘောရှိပါတယ်။ဆွဲတင်တာဆွဲကြတာတကယ်လို့အကြောင်းကိစ္စတစ်ခုခုရှိခဲ့ရင်ဥပမာဟိုတခါတိကြတော့ရေပေါက်မယ်လေတခါတိကြတော့လည်းတစ်ခုခုစားမယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာပြုကျင်တဲ့အခါမှာကျိုးရတာလေကင်ပြရမယ့်အခြေအနေရှိပါတယ်။နောက်တစ်မျိုးကမတ်ကိုပြန်ဖြုတ်တဲ့အခါမှာလည်းပဲဒီလိုပဲကျိုးရတာလေဖြည်းဖြည်းချင်းဖြုတ်ရပါတယ်မတ်ကတုံခါသွားပြီးတော့ပလန်ကိုပြန်ရိုက်တဲ့ဟာမျိုးအလောက်အထိတင်းတင်းတန်းဖြုတ်ရင်ဒီအပြင်ပမျက်နှာပြင်မှာကတ်နေတဲ့ဒုက္ခပိုးနဲ့အတူပုံလေးပုံလုံးဟာမျက်နှာတစ်ဝိုက်ကိုပြန်သွားတဲ့အခါမှာကိုပြန်ရှူသိမ်းမိနိုင်တယ်အဲ့တော့ကျိုးကိုနောက်နေရွက်ကနေပြီးတော့ဖြည်းဖြည်းချင်းညလုံးမှာပိတ်ထားရမှာပဲကျိုးကနေပဲကင်ပြီးမိုက်ပုံးနဲ့ထည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့နောက်ထပ်ရောဆရာကြီ
းနောက်တစ်မျိုးကတော့နေရာတကာကိုကင်ထားတဲ့လက်နဲ့ကိုယ့်ရဲ့မျက်နှာတစ်ဝိုက်ကိုပြန်မကင်မိဖို့သတိထားပြီးတော့ဒီအလေးကျင့်လေးကိုတဖြည်းဖြည်းနဲ့လေ့ကျင့်သွားဖို့လိုပါတယ်ဒါတို့တက်နိုင်ရင်တော့ဈေးသွားတာတို့လူစုလူဝေးထဲမှာရှိတဲ့ပစ္စည်းပစ္စည်းတွေကိုကင်တွယ်ရမယ်ဆိုတဲ့အခြေအနေမျိုးဆိုရင်လက်အိတ် glove ပေါ့နော် glove ကိုဝတ်ချင်တိုင်းလည်းကျွန်တော်ကောက်ပါလက်အိတ်ကိုသုံးတဲ့အခါလည်းပဲဒီ mask နဲ့တူတူပါပဲလက်အိတ်ရဲ့အပြင်ပါဖြစ်တွေ့တဲ့မျက်နှာပြင်တစ်ဝိုက်ကမြစ်ပင်နေပြီးယောဂဘုရားကူးနိုင်တဲ့နေရာဖြစ်တော့လက်အိတ်ကိုကျွန်တော်တို့ကပြန်ချွတ်မယ်ဆိုရင်လက်ကောက်ဝေးအရင်ရနေပြီးတော့လက်ရဲ့အတွင်းဘက်ကိုလက်ထိုးပြီးတော့ကြောင်းပြန်ကျွန်တော်တို့ကအဲဒီအရင်ရနေပြီးတော့ဆွဲချွတ်ပြီးတော့လက်အိတ်တစ်ခုကိုချွတ်အောင်ချွတ်လိုက်ပြီးတော့ချွတ်ပြီးသားလက်အိတ်ကိုတခြားလက်အိတ်ဝတ်ထားတဲ့လက်ကနေပြန်ဆုပ်ပြီးတော့နောက်တစ်ဖက်ကလည်းအလားတူပဲချွတ်ပြီးတော့ကျူပီတာနဲ့ပြန်နေအဲ့ဒီလက်ဝေးလက်အိတ်ရဲ့အပြင်မျက်နှာပြင်ကြီးအကုန်လုံးကဒီလိတ်ထားတဲ့အတွင်းမိုင်းကိုပြန်ဝင်သွားအောင်ချုပ်ဖို့လိုပါတယ်။ပြီးရင်ပုံပိတ်ထားတဲ့အပိုက်ပိုးတစ်ခုတွေကိုပြစ်ဖို့လိုပါတယ်။ပြီးရင်လက်ပြန်ဆေးရမယ်။
ဟုတ်ကဲ့နောက်ထပ်ရောအရေးကြီးတာ
ဒီလိုကုသမှုတွေပြန့်နေနေတဲ့အချိန်မှာ stay home ခေါ်တဲ့ကိုယ့်အိမ်ထဲမှာပဲကိုယ်နေတဲ့ကိစ္စကတော့တော်တော်လေးကိုအလုံးစုံဆုံးပဲအခြေအနေမှာရှိပါတယ်။နောက်တစ်မျိုးကတော့ခုအချိန်မှာပြန်ပြီးတော့တင်းတင်းကြပ်ကြပ်လုပ်နေတဲ့ကိစ္စတစ်ခုကတော့လူစုလူဝေးတွေကိုသွားတဲ့ကိစ္စအဲ့ရေးကြည့်ပါလေဒီတိုင်းကုသနေတဲ့လူများလေးလေးကုသနိုင်ကြရများလေးလေးအခြေအနေမျိုးတော့လူစုဝေးပြီးတော့နေတဲ့နေရာလေးကိုရှောင်ဖို့အရေးကြီးပါလေ
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ